အမေရိကန်ပြည်ထောင်စုကဒီမိုကရက်ပါတီရဲ့နိုင်ငံလုံးဆိုင်ရာညီလာခံကိုဗိုလ်ထူးနေ့ကတတိယနေ့ဖြစ်ချီကာဂိုမြို့မှာဆက်လက်ကျင်းပပါတယ်ဒုတိယသမရလောင်းအဖြစ်ရွေးချယ်ခံရသူမင်းနီဆိုရာပြည်နယ်အုပ်ချုပ်ရေးမှူးတင်ဝေါ့နဲ့သမရဟောင်းဘစ်ကလင်တန်တို့စကားပြောကြားမှာဖြစ်ပါတယ်ဒါအပြင်လွတ်တော်ဥက္ကဋ္ဌဟောင်းနန်စီပလိုစီနဲ့ပို့ဆောင်ရေးဝန်ကြီးပီတီဘူတီချစ်တို့လည်းစကားပြောကြားမှာဖြစ်ပါတယ်ပြီးခဲ့တဲ့နေ့ကဒုတိယသမရဖြစ်ရွေးချယ်ခံရတဲ့တင်မော့ဟာကျောင်းဆရာဟောင်းတူဖြစ်ပြီးဗိုလ်ထူးနဲ့မှာသူ့ရဲ့နိုင်ငံရေးအမြင်နဲ့သူ့ရဲ့အကြောင်းအမေရိကန်ပြည်သူတွေနဲ့မိတ်ဆက်စကားပြောမှဖြစ်ပါတယ်။လက်ရှိဒုတိယသမရဖြစ်တဲ့သမရလောင်းကမလာဟဲရစ်ကတော့သူ့ကိုဒီမိုကရက်တစ်ပါတီရဲ့သမရလောင်းဖြစ်ရွေးချယ်တာကိုလက်ခံတဲ့မင်ကွန်းကိုတော့ဒီကနေ့ကြာသပတေးနေ့မှာပြောကြားမှာဖြစ်ပါတယ်။သမရရွေးကောက်ပွဲကတော့လာမယ့် November 5ရက်နေ့အင်ကာနေ့မှာကျင်းပမှာဖြစ်ပါတယ်။